အိန္ဒိယကနိုင်ငံခြားစံတင်ပို့မှုကိုကန့်သတ်လိုက်ပြီးထိုင်းနဲ့ဗီယက်နမ်စံတွေကဈေးတက်လာချိန်မှာဝယ်လက်ကမြန်မာနိုင်ငံဘက်လက်လာမလားလို့မြန်မာစံတင်ပို့သူတွေကမျှော်လင့်နေကြကြောင်းထိုင်းနိုင်ငံအခြေစိုက်ဘန်ကောက်ပို့စ်သတင်းစာကြီးကပြောပါတယ်။ဒီဘဏ္ဍာရေးနှစ်ပထမ၄လပတ်မှာမြန်မာစံတင်ပို့မှုက56ရာနှုန်းကျဆင်းသွားခဲ့တာပါ။ကမ္ဘာစာထုတ်လုပ်တင်ပို့မှုကွင်းဆက်ကနှိုင်းယှဉ်မှုအရခက်ခဲလာတာမို့စံတင်ပို့မှုကဒေါ်လာ1ဘီလီယံနာကတ်လာနိုင်တယ်လို့မြန်မာစံဖက်ဒရေးရှင်းဥက္ကဋ္ဌဦးရဲမင်းအောင်ကပြောပါတယ်။ဒါပေမဲ့အစိုးရကအစ်မြင့်ဆန်ဦးစားပေးတင်ပို့ရေးမူဝါဒချမှတ်လိုက်ပြီးတဲ့နောက် AB ကနေဇွန်လအထိတန်ချိန်3,200,000လောက်ပဲပို့နိုင်ပြီးအမေရိကန်ဒေါ်လာ138သန်းပဲရရှိပါသေးတယ်။နံပါတ်2ပါရွေးကောက်ပွဲရှိတာကြောင့်ပြည်တွင်းစံဈေးမတက်ရေးကိုငဲ့ပြီးအိန္ဒိယကစံတင်ပို့တာကိုကန့်သတ်လိုက်တဲ့အတွက်ထိုင်းနဲ့ဗီယက်နမ်စံဈေးတွေတက်သွားပါတယ်။ဒီအချိန်မှာအစ်မြင့်ဆန်ဦးစားပေးရေးမူဝါဒရှိနေပေမဲ့အချိန်ကိုအမိစုပ်ကိုင်းနိုင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဦးရဲမင်းအောင်ကဘန်ကောက်ပို့ဆိုပြောပါတယ်အစစ်မြင့်ဆန်ကဒရန်ကိုဒေါ်လာ900အထိရနိုင်ပြီပဲအစစ်နိုင်ဆန်ကတော့ဒရန်ကိုဒေါ်လာ300 400လောက်ပဲရတာပါမြန်မာနိုင်ငံရဲ့ဆန်ပို့ကုန်မူဝါဒကပြည်တွင်းဖူလုံရေးကိုအဓိကထားပုံရတယ်လို့ဘန်ကောက်ပို့ကတုံ့တက်ထားပါတယ်ဖက်ဒရေးရှင်းရဲ့အလို့ရပြီးခဲ့တဲ့နှစ်နှစ်တုန်းကတော့နှစ်စဉ်ဆန်တင်ပို့တာကဒေါ်လာ800လောက်စီရခဲ့တာပါတရုတ်ဖိလစ်ပိုင်နဲ့ဘယ်ဂျီယံနိုင်ငံတွေကမြန်မာနိုင်ငံရဲ့ဝယ်လက်ကြီးတွေဖြစ်ကြပါတယ်မြန်မာနိုင်ငံဟာကမ္ဘာမှာစံတင်ပို့မှုနံပါတ်6နေရာမှာရှိတယ်လို့ American Layer Site ပြောရေးဝန်ကြီးဌာနကမနစ်ကသတ်မှတ်ထားပါတယ်ခင်ဗျာ။